ဂျပန်နိုင်ငံတိုကီယိုမှာကျင်းပမဲ့အိုလံပစ်အားကစားပွဲတွေကိုလာရောက်အားပေးလူသူတွေအနေနဲ့ကိုဗစ် -19 ကာကွယ်ဆေးထိုးထားပြီးသားအထောက်အထားဒါမှမဟုတ်လဲကိုဗစ် -19 ကင်းရှင်းကြောင်းအထောက်အထားတွေပြသဖို့လိုအပ်လာနိုင်တယ်လို့ဂျပန်သတင်းစာတစ်စောင်ကဖော်ပြပါတယ်။တယောက်နဲ့တယောက်လဝါချင်းရိုက်တဲ့ high fight လုပ်တာတွေ၊ all hit အားပေးတာတွေနဲ့စားတောက်တာတွေလိုကိစ္စတွေအပါအဝင်နောက်ထပ်တမ်းမြစ်ချက်တွေလည်းချမှတ်ဖို့ဂျပန်အစိုးရတာဝန်ရှိသူတွေကစဉ်းစားသုံးသပ်နေကြောင်းယူမီယူရီရှင်ဘွန်သတင်းစာကတနင်္လာနေ့မှာဖော်ပြတာပါ။ဂျပန်နိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးနှုန်းကနှိမ့်ခွင့်နေပြီးကူးစက်မှုအသစ်ကလည်းထပ်ဖြစ်နေတာကြောင့်အိုလံပစ်ပွဲတော်ကျင်းပမယ်ကိစ္စကိုလူလူကြားဆန့်ကျင်လာနေချိန်မှာတမ်းမြစ်ကန့်သတ်ချက်အစ်တွေချမှတ်မယ်ဆိုတဲ့သတင်းတွေကြောင့်ကျင်းပဖို့ပြင်ဆင်နေတဲ့အိုလံပစ်အားကစားပွဲတွေအပေါ်ပိုပြီးတော့မကြေမနက်ဖြစ်လာနိုင်တယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။တိုကျိုမြို့တော်ပါဝင်နိုင်ငံတွင်းကဒေသတချို့မှာပါမီလာခုံပိုင်းထိအရေးပေါ်အခြေအနေကြီးညာထားတာကနေအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားတွေမတိုင်ခင်တလလောက်အလိုလာမယ့်ဇွန်လ20ရက်နေ့အထိအရေးပေါ်အခြေအနေထပ်တိုးထားပါတယ်
။北海道東京都愛知県
北海道東京愛知京都大阪東京岡山広島ね福岡データ類をラメゾンラ20年にあち日本地に都民ちゃんジャパン運輸局ヨシヒデシュガがメラ28年にが陣やけたば。ピーパー壊地ピエイタ類を東京オリンピックま来要実施権閉店たびဖြစ်ပါတယ်。ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်တိုကျိုအိုလံပစ်ပွဲတော်ကိုတနှစ်ဆိုင်းငံ့ခဲ့ပြီးတဲ့နောက်ပြန်ပြီးတော့ကျင်းပဖို့စီစဉ်ထားတာပါ။နီကီသတင်းစာကတနင်္လာနေ့ထုတ်ပြန်လိုက်တဲ့လူမှုသဘောထားစစ်တမ်းမှာတော့အိုလံပစ်ပွဲတော်ကိုထပ်ပြီးတော့ဆိုင်းငံ့ဖို့ဒါမှမဟုတ်လဲဖျက်သိမ်းဖို့လူလားသူက60ရာခိုင်နှုန်းကျော်ရှိပြီးစီစဉ်ထားတဲ့အတိုင်းကျင်းပဖို့သဘောထားပေးသူက34ရာခိုင်နှုန်းပဲရှိပါတယ်။တိုကျိုအိုလံပစ်အားကစားပွဲတော်တွေအတွက်အဓိကပံ့ပိုးတဲ့အစားဟိရှင်ပုံသတင်းစာကပြီးခဲ့တဲ့သတင်းပတ်အက်ဒီတာအပေါ်မှာ COVID-19 ပြဿနာဆိုးလာနေတာကြောင့်အိုလံပစ်ပွဲတော်ဖျက်သိမ်းဖို့တောင်းဆိုထားတာပါ။ဆရာဝန် 6,000 ကျော်လောက်ပါတဲ့တိုကျိုဆရာဝန်များအသင်းကလည်းအိုလံပစ်ပွဲတော်ဖျက်သိမ်းရေးအိုလံပစ်ကော်မတီကိုစည်းရုံးပြောဆိုဖို့ဝန်ကြီးချုပ်ကိုတောင်းဆိုထားပါတယ်ရှင်။